အစ္စရေးဟာလေဗနွန်မှာရှိတဲ့ Hezbollah စစ်သွေးကြွပြင်းမှတ်တွေကိုအင်္ဂါနေ့မှာဆက်ပြီးတော့ဘုံကျဲတိုက်ခိုက်နေတာကြောင့်မလို့တနင်္လာနေ့ကလေးကဆိုရင်တော့လူကြောင်တိုက်ခိုက်မှုကြောင့်သေဆုံးသူ958ဦးထိရှိသွားပြီဖြစ်ပြီးတော့လူ1835ဦးထိခိုက်ဒဏ်ရာရပါတယ်။နေရာပေါင်း1500ကိုတိုက်ခိုက်ခဲ့တယ်လို့အစ္စရေးဘက်ကပြောပါတယ်။သေဆုံးတဲ့ထဲမှာတော့ကလင်းငယ်90နဲ့အမျိုးသမီး94ဦးထက်မနည်းပါဝင်တယ်လို့လေဗနွန်ကျွမ်းမာရေးတာဝန်ရှိသူတွေကဆိုပါတယ်။ပရူမျိုးရဲ့တောင်ပိုင်းစစ်ကြေးဘုံကိုတိုက်ခိုက်ရမှာတော့ Hezbollah ဒုံးကျည်စနစ်တွေကိုကြီးကြရတဲ့ Hezbollah ကြီးတန်းတပ်မှူး Ibrahim Mohammed Qabisi တေဆုံနေဆိုပြီး Israel ဘက်ကကြေညာပါတယ်။ Israel တိုက်ခိုက်မှုတွေမှာသူတို့ရဲ့ဝန်ထမ်းနှစ်ဦးတေဆုံအောင်ကြောင့် One Dollar ဖြစ်ရတယ်လို့ဒုက္ခသည်များဆိုင်ရာကုလသမဂ္ဂ Agency ကပြောပါတယ်။ Lebanon တောင်ပိုင်းကထောင်းနဲ့ချီတဲ့ဒေသခံတွေကတော့ Israel တိုက်ခိုက်မှုကနေဘေးလွယကိုထွက်ပြေးကြတာကြောင့် Beirut ကနေမြောက်ပိုင်းသွားတဲ့လမ်းတွေလည်းပိတ်ဆို့ကုန်ပါတယ်။ကုလသမဂ္ဂထရီနီလာကအဖွဲ့ကုလသမဂ္ဂတွင်းမှုချုပ်အန်တိုနီယိုဂူထရက်စ်ရဲ့မိကုံးနဲ့မှာတော့လေဗနွန်နိုင်ငံဟာအန်နီယဇွန်းကိုရောက်နေပြီလို့သတိပေးသလိုပဲလေဗနွန်ကိုနောက်ထပ်ဂါဇာလိုမျိုးအဖြစ်ခံလို့မရဘူးလို့သူကပြောသွားပါတယ်